တူရကီနဲ့ဆီးရီးယားနယ်စပ်မှာရုရှားတိုက်လေယာဉ်တစ်စင်းကိုတူရကီဘက်ကပစ်ချလိုက်ပြီးအဲ့လေယာဉ်ဟာသူတို့ရဲ့လေပိုင်နက်ထဲကိုကျူးကျော်လာတာကြောင့်ဖြစ်တယ်လို့တူရကီဆိုရကပြောကြားလိုက်ပါတယ်။ဒါပေမဲ့ရုရှားဘက်ကတော့သူတို့လေယာဉ်ဟာဆီးရီးယားနယ်နိမိတ်ထဲကနေမထွက်သွားဘူးလို့အခိုင်အမာပြောကြားထားပါတယ်။ဒီဖြစ်နဲ့ပတ်သက်ပြီးတော့တူရကီဟာရုရှားနိုင်ငံအပေါ်နောက်ကျောကိုဓာတ်နဲ့ထိုးတာဖြစ်ပြီးတော့ IS အဖွဲ့ပါဝင်အကြမ်းဖက်အဖွဲ့တွေကိုအထောက်ပံ့ပေးနေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကစွပ်စွဲလိုက်ပါတယ်။အစောပိုင်းကတော့ရုရှားတိုက်လေယာဉ်ကိုမြေပြင်ကနေပစ်ချခဲ့တာဖြစ်တယ်လို့ရုရှားတာဝန်ရှိသူတွေကပြောကြားခဲ့ပေမဲ့လည်းတူရကီဘက်က F-16 တိုက်လေယာဉ်တွေကပစ်ချခဲ့တာလို့မစ္စတာပူတင်ကဝန်ခံသွားပါတယ်။အဲ့ဒီဒေသကထွက်လာတဲ့ဗီဒီယိုဖိုင်တစ်ခုမှာတော့လေယာဉ်မှူးနှစ်ဦးကောင်းငင်ကနေလေဒီနဲ့ဆင်းလာတာကိုရိုက်ယူထားတာတွေ့ရပါတယ်။ဆီးရီးယားသံတမန်တွေကနောက်ပိုင်းမှာထုတ်ပြန်လိုက်တဲ့ဗီဒီယိုထဲမှာတော့လေယာဉ်မှူးတစ်ယောက်ကတော့တေဆုံးသွားတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လေယာဉ်မှူးတွေဟာတွန်းကန်စနစ်နဲ့လေယာဉ်တဲကနေထွက်လိုက်နိုင်ကြပေမဲ့သူတို့ရဲ့အခြေအနေကိုတော့မသိသေးဘူးလို့ရုရှားဘက်ကပြောထားပါတယ်။ဒီဖြစ်ရပ်ကိုဆွေးနွေးဖို့အတွက် NATO အဖွဲ့ကအင်္ဂါနေ့မှာအရေးပေါ်အစည်းအဝေးကျင်းပသွားဖို့ရှိပါတယ်။တူရကီရဲ့ပန်ကြားချက်အရNATO အထူးစည်းဝေးကိုကျင်းပသွားမှာဖြစ်ပြီးတော့ရည်ရွယ်ချက်ကတော့တူရကီကရုရှားလေယာဉ်ကိုပစ်ချခဲ့တဲ့နဲ့ပတ်သက်ပြီးအတိပေးဖို့ဖြစ်တယ်လို့ NATO တပ်ဖွဲ့ကပြောပါတယ်ခင်ဗျာ။